ကမ္ဘာတဝန်းလူထောင်ပေါင်းများစွာကိုအာရမစေခိုင်းနေတဲ့မြန်မာနိုင်ငံကအွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှို့နိုင်ငံတကာဆွေးနွေးပွဲတရက်ကိုဂျပန်နိုင်ငံအနေနဲ့ဥဆောင်ကျင်းပတဲ့နယ်လို့ဂျပန်ဝန်ကြီးချုပ်ရှီဂဲရူအီရှိဘာကဒီကနေ့ဗုဒ္ဓဟူးနေ့မှာဂျပန်လွှတ်တော်မှာပြောကြားခဲ့ပါတယ်အာရမအလုတ်စေခိုင်းနေခံနေရတဲ့အထက်မှာဂျပန်နိုင်ငံသားတွေလည်းပါဝင်နေတဲ့အတွက်နေနေရေးကိစ္စမှာဂျပန်ကဥဆောင်ပါဝင်သင့်တယ်လို့နိုင်ငံတကာညီလာခံတခုကလည်းဥဆောင်ကျင်းပသင့်တယ်လို့ဂျပန်ဝန်ကြီးချုပ်ကလွှတ်တော်မှာပြောဆိုခဲ့တာဖြစ်ပါတယ်အသက်36နှစ်အရွယ်ဂျပန်နိုင်ငံသားတဦးထိုင်းနိုင်ငံအနီးမြန်မာနိုင်ငံဘက်ခြမ်းမှာထိန်းသိမ်းထားတယ်လို့ဒီဒေသကိုထိန်းချုပ်ထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကပြီးခဲ့တဲ့တောက်ကြာနေ့ကပြောဆိုခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံမြဝတီဘက်ကအွန်လိုင်းငွေလိမ်ကိန်းတွေမှာဂျပန်နိုင်ငံသား20ကျော်လောက်ရှိနေတယ်လို့ခန့်မှန်းထားကြပြီးသူတို့ဟာဒီငွေလိမ်ကိန်းတွေမှာလုပ်နေပေမဲ့ဘယ်နေရာမှာရှိတယ်ဆိုတာကတော့တိတိကျကျမရှိဘူးလို့သတင်းတွေထွက်ပေါ်ခဲ့ပါတယ်